Rohingya Shibyang Chi Chaduri, Jong Duyare, Beto Gaha, Nanganaga Api Shayame, Nanganaga Yet Pitana GD at Pitelu, Malaysia Winjijo, Najib Razaka, Tanila Niga, Dojo Muroma, Japan Winjijo, Shinzo Abine, Dresong Bide Nau, Jojale Bare.
I also took the opportunity to brief the latest challenge that we have, which is the boat people, the
Rohingyas. ကျွန်တော်တို့ကြုံတွေ့နေရတဲ့စိန်ခေါ်မှုကြောင့်ပြောချင်ပါတယ်။အဲ့ဒါကတော့လေစီပီရိုဟင်ဂျာတွေကိစ္စဖြစ်ပါတယ်။ဒီကာလမှာအာဆီယံအနေနဲ့ဖြေရှားနိုင်မှုကျွန်တော်တို့ရှုမှတ်နေပါတယ်။ဒီကိစ္စနိုင်ငံတကာပြည်ထောင်စုဖြစ်တဲ့အတွက်နိုင်ငံတကာအနေနဲ့လည်းဖြေရှားဖို့လိုပါလိမ့်မယ်။ဒါကြောင့်ဂျပန်နိုင်ငံအနေနဲ့တနည်းတစ်လမ်းကနေအကူအညီပေးနိုင်မယ်ဆိုရင်ဝမ်ပန်းတတာကြိုးစားပ
ဘင်္ဂါဒေ့ရှ်နိုင်ငံကစီးရဲနံပါတ်ရဲ့ရွှေပြောင်းအခြေချသူတွေဟာသူတို့နေရက်ကနေမလေးရှားလိုနိုင်ငံမျိုးတွေစီကိုရောက်ရှိလာကြတာပါအလောက်ကိုင်းနဲ့လွတ်လပ်တဲ့ဘဝတွေအတွက်ပုံမကောင်းမွန်တဲ့နေရာတွေကိုရှာဖွေဖို့သူတို့တွေအများစုဟာလူမှောင်ခိုးကူးသူတွေရဲ့လက်ထဲကိုတားကောင်အဖြစ်ရောက်ရှိခဲ့ကြတာဖြစ်ပါတယ်နိုင်ငံတကာရဲ့ပြင်းထန်တဲ့ဖိအားပေးမှုနဲ့သတင်းမီဒီယာတွေရဲ့စုံစမ်းဖော်ထုတ်မှုတွေကြောင့်မကြသေးခင်သတင်းပတ်တွေကအရှိတောင်အာရှဒေတာအစိုးရတွေကနေလူမောင်ခိုကူဂိုင်းတွေကိုရှာဖွေနှိမ်နှင်းအရေးယူခဲ့ပါတယ်။ဒါကြောင့်လူမောင်ခိုကူသူတွေဟာအဖမ်းဆီးတွေကိုရှောင်ရှားနိုင်ဖို့ကုန်းပေါ်မှာရှိတဲ့စခန်းတွေနဲ့ပင်လယ်ပြင်မှာရှိတဲ့ဆက်လေတွေကိုစွန့်ခွာထွက်ပြေးခဲ့ကြပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်သူတွေလို့ယုံကြည်ရသူတွေရဲ့ရုပ်အလောင်းတွေမြုပ်နှံထားတဲ့နေရာ30ကိုမေလ24ရက်နေ့ကထိုင်းနိုင်ငံနဲ့ကက်လျက်မလေးရှားနယ်စပ်မှာစတင်တွေ့ရှိခဲ့ပြီးတနင်္လာနေ့မှာနောက်ထပ်နေရာ139နေရာကိုထပ်မံတွေ့ရှိခဲ့တာပါ။ထိုင်းကနေတဆင့်မလေးရှားအင်ဒိုနီးရှားနိုင်ငံတွေစီတွားရောက်ဖို့စ조사ခဲ့ကြတဲ့ဒီရွှေပြောင်းအခြေချသူတွေအပြည့်တင်ဆောင်လာတဲ့ဆက်လေတွေဟာဘင်္ဂလားပင်လယ်အော်နဲ့ကပ်ပလီပင်လယ်ပြင်မှာမျောနေတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့နိုင်ငံတကာကတောင်းဆိုမှုတွေထွက်ပေါ်ခဲ့ပါတယ်ဂျပန်နဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးတွေ့ဆုံရမှာတောင်တရုတ်ပင်လယ်ပြင်ရေပိုင်နဲ့ပြဿနာကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒါအပြင်နှစ်နိုင်ငံဆက်ဆံရေးခိုင်မာစေဖို့သဘောတူခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဂျပန်နိုင်ငံကိုရောက်ရှိခဲ့တဲ့မလေးရှားဝန်ကြီးချုပ်နာဂျစ်ဟာအင်္ဂါနေ့မှာဂျပန်မြောက်ပိုင်းမှာရှိတဲ့တက္ကသိုလ်တစ်ခုမှာဟောပြောပို့ချပြီးတဲ့နောက်မှာသူ့ရဲ့သုံးရက်ကြာခီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်ရှင်။